Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အစံရဲ့2023ခုနှစ် April 2ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။မောကြောပါခင်ဗျာဒီကနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်ပါရှင်ကျွန်မခင်ပြတ်ပါဒီမနေ့ခင်တင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါကိုကိုချင်းကိုတရုတ်ထောက်လိုင်းရဲ့အတွက်အသုံးချမှာကိုအိန္ဒိယဘက်ကစိုးရိမ်နေကြပါတယ်ထိုင်ဝမ်တိုက်ခန်းခေါင်းပါတီရဲ့ခေါင်းဆောင်သမရဟောင်းမရင်ချောင်းဟာတရုတ်နိုင်ငံကိုငြိမ်းချမ်းခီးစဉ်တွားရောက်နေပါတယ်အမေရိကန်နိုင်ငံမှာတော့၄ဆင့်နှမောင်းဒဏ်ကြောင့်တေဆုံးသူဟာ၁၁ဦးရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
တိုင်းဝမ်ရဲ့ကျွလို့ကျော်လို့ရတယ်အခုပြင်းနေတယ်ပြင်းနေတယ်အဲ့ဒီရွာကိုလည်းမီးပြုတ်နေတယ်အဲ့လေရတဲ့ခုလေရရောက်တယ်မင်းအတေးရဒီနေ့ဒူးကြီးကမင်းရောပြန်ညမှာဒီနေ့ကြီးကြီ
းစကိုင်းတိုင်းဒီပင်းရဲမြို့နယ်ထဲမှာအာနာသိန်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲပြင်းထန်နေပြီးစစ်တပ်ကလေကြောင်းကတိုက်ခိုက်တာ၂ရက်ရှိနေပြီလို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာစီဝါသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့ဗတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးပါမယ
်ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းအတွက်ဒေါ်လာ115ဘီလျံအထောက်ပံ့ပေးဖို့ရာထားတဲ့အထက်ကဒေါ်လာ 15.6 ဘီလျံတန်ဖိုးရှိတဲ့အကူအညီကို48လအတွင်းမှာချထားပေးဖို့အတွက် IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကအတည်ပြုလိုက်ပါတယ်။အမေရိကန်နိုင်ငံကလည်းဝင်းဟင်စောင့်ကြည့်ထောက်လန်းတဲ့ရေဒါတွေ၊တင်ကားပြည့် rocket ဒုံးကျည်တွေနဲ့လောင်စာသည် truck ကားတွေပါဝင်ဖို့ရှိတဲ့စီးရေးအကူအညီဖြစ်ဒေါ်လာ 2.6 ဘီလျံထပ်ပြီးချထားပေးဖို့အတွက်လာမယ့်သတင်းပတ်ထဲမှာကြေညာတော့မယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ယူကရိန်းရင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတောက်ချနေဆွေးနွေးပွဲအပြီးမှာတော့ကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးဆိုင်ရာအထူးကိုယ်စားလှယ်အီဇူမီနာကမစ်ဆူကယူကရိန်းကစစ်ပွဲဟာအခုအချိန်မှာနျူကလ িয়ার လက်နက်အန္တရာယ်တိုက်ကိုကြီးမားလာတာပြတ်တာနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဆွေးနွေးမှုတွေလက်နက်ဆိုင်ရာထိန်းချုပ်မှုတွေမလုပ်ရင်တော့အခြေအနေအရကူးတဲ့ပိုးပြီးတော့ဆိုးလာနိုင်တယ်လို့လည်းတတိပေးပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတဲ့အထူးစစ်စင်ရေးကိုကြီးကြပ်တဲ့ရုရှားစစ်ဦးစီးချုပ်ဗယ်လာရီဂေရာစီမော့ဖ်ရဲ့ဒုံးဘတ်ဒေတာတစ်ခုလုံးကိုထိန်းချုပ်ဖို့အတွက်ရည်ရွယ်တဲ့တိုက်ခိုက်မှုကမအောင်မြင်ခဲ့ဘူးလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်။
တရုတ်ပြည်မှာရောက်ရှိနေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကိုတရုတ်ဝန်ကြီးချုပ်လီချန်းကစနေနေ့တုန်းကကြိုဆိုခဲ့ပါတယ်။အဲဒီနောက်နိုင်ငံတွဲဆုံဆွေးနွေးပွဲပြုလုပ်ခဲ့ပြီးတရုတ်ဝန်ကြီးချုပ်ကပြောဆိုရမှာတရုတ်နဲ့မလေးရှားနှစ်နိုင်ငံလုံးဟာစီးပွားရေးတိုးတက်လာတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ပြီးဖွံ့ဖြိုးတိုးတက်မှုမူဝါဒတွေအပြန်အလှန်ဆက်ဆက်ဖို့နဲ့နှစ်ဖက်အပြန်အလှန်လွတ်လပ်ခွင့်လွတ်လပ်မှုတွန်းပြင်းဖို့အလွန်အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါကလည်းတရုတ်ဟာမလေးရှားရဲ့အလွန်အရေးပါကောင်းမွန်တဲ့မိတ်ဆွေဖြစ်တယ်လို့ပြောဆိုခဲ့ပြီးမလေးရှားအစိုးရတဲ့အနေနဲ့တရုတ်နဲ့မလေးရှားဆက်ဆံရေးတိုးတက်ကောင်းမွန်လာရေးကိုအဓိကထားပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်တပြည်တည်းမူဝါဒကိုအခိုင်အမာလိုက်နာကြောင်းတရုတ်ရဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကိုထောက်ခံတယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်လီကလည်းအာဆီယံအသင်းရဲ့အဓိကကြောက်မှုနဲ့အရေးပါမှုကိုအခိုင်အမာဆက်လက်ထောက်ခံအားပေးမှာဖြစ်ပြီးတရုတ်နဲ့အာဆီယံတို့ပုံမှန်နီးကပ်လာအောင်လှုပ်ဆောင်ဖို့ပြောဆိုခဲ့ပါတယ်။ဒါအပြင်နိုင်ငံပေါင်းစုံဝါဒနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးတိုးတက်လာမှုနဲ့အကျိုးစီးပွားကိုနိုင်ငံပူးပေါင်းကာကွယ်ဖို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အဲ့ဒီနောက်ဝန်ကြီးချုပ်နှစ်ဦးရှင်းပေါက်မှာပဲစီးပွားရေးကုသရေးဝယ်ရေးလေယာစိုက်ပျိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။
ထိုင်ဝမ်သမ္မတဆိုင်ဝမ်ဟာအမေရိကတိုက်အလဲပိုင်းဒေသကတေးဥဩဇာလွှမ်းမိုးမှုမခံရသေးတဲ့နိုင်ငံတွေစီကိုတွားရောက်စီရင်ရေးလှုပ်ဆောင်နေပါတယ်။ဂွတီမာလာနဲ့ဘီလစ်နိုင်ငံခီးစဉ်ဟာထိုင်ဝမ်ရဲ့ကမ္ဘာဒီမိုကရေစီအလေးထားမှုနဲ့ပြည်ပဆွတ်ဖက်မှုမခံရစေအတွက်ဆွေးနွေးဖို့အတွက်အခွင့်အလမ်းတွေဖြစ်တယ်လို့ထိုင်ဝမ်သမ္မတကသူ့ရဲ့ခီးစဉ်မစတင်ခင်ကလေးမှာပဲပြောကြားခဲ့တာဖြစ်ပါတယ်။ဒီမှာဂွတီမာလာနိုင်ငံကိုတောက်ကြနေမှာတွားရောက်ခဲ့တာဖြစ်ပြီးတော့သမ္မတအလက်ဇန်ဒရိုဂိမ်းမက်ကီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ထိုင်ဝမ်နေနဲ့ကိုပိုင်ယုံကြည်မှုအပြည့်ရှိပြီးတော့အနိုင်လုံမှုတွေကိုအေးစေးတည်ငြိမ်စွာတုံ့ပြန်မှာဖြစ်တယ်လို့ရန်စမှုတွေလည်းမလုပ်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်။ဆင်းရဲနေမှာလည်းဂွတီမာလာမှာအရင်ပြည်ပကျူးကျော်မှုကြောင့်ပျက်စီး ခဲ့ရတယ်။တီကဲမျိုးကိုသွားမှဖြစ်တယ်လို့တနင်္လာနေ့မှာတော့ဘလစ်နိုင်ငံဝန်ကြီးချုပ်ဂျွန်ဘရီယန်စီယိုနဲ့တွေ့ဆုံဖို့ရှိပါတယ်။တရုတ်ကနီကာရာဂွာ၊အယ်ဆာဗေဒိုဒိုမီနီကန်ရီပပ်ဘလစ်၊ပနားမာ၊ကော့စတာရီကာစတဲ့တခြားလက်တင်အမေရိကန်နိုင်ငံတွေကိုငွေကြေးထောက်ပံ့စည်းရုံးခဲ့တာဖြစ်ပြီးတော့အခုထိုင်ဝမ်ကတော့တရုတ်မသွားသေးတဲ့ကြံနေတဲ့နိုင်ငံတွေကိုစည်းရုံးဖို့အတွက်ကြိုးပမ်းနေတာတွေ့ရတယ်လို့အကြက်ခတ်တွေကသုံးသပ်ပါတယ်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အလဲပိုင်းနောက်ပိုင်းဒေသတွေမှာတောက်ကြနေကလေဆင်နှပေါင်းတွေတိုက်ခတ်ခဲ့တဲ့အတွက်စနေနေ့အထိအနည်းဆုံးလူ12ဦးသေဆုံးပြီးအိုးအိမ်အဆောက်အဦတွေပျက်စီးကုန်ပါတယ်။ဒါဇင်နဲ့ချီတဲ့လေဆင်နှပေါင်းတွေကိုအလာဘားမား၊အီလီနွိုက်၊အင်ဒီယားနာ၊အာကင်ဆော၊မစ္စစ်ပီအပါအဝင်ပြည်နယ်ခုနှစ်ခုမှာတိုက်ခတ်ခဲ့ပါတယ်။အီလီနွိုက်မှာ heavy metal တိတ်ဂီတာဖျော်ဖြေပွဲပြုလုပ်နေတဲ့ကားစက်ရုံကိုလည်းတိုက်ခတ်ခဲ့တဲ့အတွက်အမိုးတွေပြိုကျခဲ့ပါတယ်လေဆင်နှပေါင်းတိုက်ခတ်ပြီးပြည်내တချို့ပါဝင်တဲ့ပလိန်ဒေတာတောင်ပိုင်းမှာတော်မီလောင်ကျွမ်းခဲ့ပြီးအလဲပိုင်းအနောက်ပိုင်းဒေတာတွေမှာမုံတိုင်းတွေကျရောက်ခဲ့ပါတယ်လေဆင်နှပေါင်းတန်ကြောင်တစ်ပင်တွေအိုးအိမ်တွေပျက်စီးခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေလည်းလျှက်စင်ပြီးပြတ်တောက်နေပါတယ်သေဆုံးသူတွေက၄ဦးဟာအာကင်ဆော့ပြည်နယ်တွေကဖြစ်ပြီးကြမ်းသေဆုံးသူတွေကတော့အလာဘားမား၊အီလီနိုက်၊အင်ဒီယားနာ၊မစ္စစ်ပီပြည်နယ်တွေကဖြစ်ပါတယ်
ကျန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12133ညာ540 kHz 8433ညာ551 kHz 5805နဲ့ဖိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ The American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားပင်လယ်အော်ရဲကအကပ်လီနဲ့နီကိုဘာကျွန်းတွေနားမှာရှိတဲ့ကိုကိုကျွန်းမှာမြန်မာစစ်တပ်ကနေဆက်လုပ်ရေးလုပ်ငန်းတွေကိုအကြီးအကျယ်လုပ်ကိုင်နေတာတွေ့ရပြီးတော့ဒါဟာတရုတ်နိုင်ငံကထောက်လှမ်းရေးအတွက်အသုံးပြုမဲ့ဆက်သွယ်ရေးအဆောက်အုံတွေဖြစ်မယ်လို့တန်လျာရှိတဲ့အကြောင်းအကဲခတ်တွေပြောကြားချက်တွေကိုအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လထဲမှာလင်းပြေးလန်းတိုးချေတာဖြင့်လင်းသိမ်းဆီးနိုင်တဲ့တိုးလောင်ယုံတွေရေဒါဆက်သွယ်ရေးစနစ်တွေတိစောက်နေတာကိုတွေ့ရတယ်လို့ Times of India သတင်းမှာဖော်ပြထားပါတယ်ကပလီနဲ့နီကိုဘာကျွန်းတွေဟာအိန္ဒိယနိုင်ငံအရှေ့ဘက်ကမ်းရိုးတန်းကကီလိုမီတာ1200လောက်ဝေးတဲ့နေရာမှာရှိပြီးတော့ကိုကိုကျွန်းကတော့အိန္ဒိယမြောက်ဘက်ကမ်းခြေမဟာဗျူဟာမြောက်နယ်မြေကနေ45ကီလိုမီတာလောက်ပဲအတက်အကွာဝေးမှာတည်ရှိနေတာဖြစ်ပါတယ်။ကိုကိုကျွန်းကိုတရုတ်စစ်တပ်ကစောင့်ကြည့်ရေးဌာနဖြစ်နေအသုံးချနေတဲ့အကြောင်းသတင်းတွေထွက်နေတာကြားပြီးဖြစ်ပေမဲ့အတည်ပြုချက်တစုံတရာတော့မရခဲ့ပါဘူး။ Maxell နှီးပညာကုမ္ပဏီကနေနောက်ဆုံးရတဲ့ဆက်သွယ်ရေးဂျိုရုကလာတဲ့ပုံတွေမှာတော့စောင့်လို့ရေးလှုပ်ဆောင်မှုအစ်စ်တွေအပြင်မီတာ2300အရှိလင်းပြေးလန်းဖောက်လွန်နေတာကိုတွေ့ရပါတယ်။ဒီဆောက်ဦးတွေဆောက်လုပ်တာနောက်မှာတရုတ်နိုင်ငံပါဝင်မယ်ဆိုရင်တော့အိန္ဒိယနိုင်ငံအတွက်လည်းစိုးရိမ်စရာဖြစ်မယ်လို့အိန္ဒိယအရာရှိသူရဲ့ပြောကြားချက်ကို The Times of India သတင်းမှာဖော်ပြထားပါတယ
်။ထိုင်ဝမ်အတိုက်ခံပါတီကောင်ဆောင်တမဒါဟောင်းမိုက်ရင်ကြောင့်ဟာတရုတ်ပြည်မှာခီးလက်လက်နေပြီးစစ်မပြတ်အောင်တာစီရင်ငြိမ်းချမ်းရေးနဲ့ပြန်ကျန်းနေတဲ့တရုတ်တွေအစ်စ်တပံပြန်လဲစတင်နိုင်ရေးအတွက်တရုတ်နဲ့ထိုင်ဝမ်နှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဟောင်းမိုက်ရင်ကြောင်ကခီးစဉ်အတွင်ပြောဆိုခဲ့ပါတယ်။သူရဲ့ခီးစဉ်ဟာ1949ခုနှစ်တရုတ်ပြည်ပြည်တွင်းစစ်နောက်ပိုင်းထိုင်ဝမ်ကောင်းဆောင်သမ္မတဟောင်းတဦးတရုတ်ပြည်မှာကြီးကိုပထမအဆုံးချိန်သွားရောက်တာဖြစ်ပါတယ်။တရုတ်ပြည်ကိုငြိမ်းချမ်းရေးခီးစဉ်အဖြစ်သူသွားရောက်တာဖြစ်ပြီးခီးစဉ်တလျှောက်သူရတားတဲ့နေရာတွေမှာတရုတ်နိုင်ငံသားတွေကသူ့ကိုကြိုဆိုနှုတ်ဆက်ခဲ့ပါတယ်။သူကလည်းထိုင်ဝမ်ကိုလာရောက်လက်ပတ်ပါလို့ပြန်လည်ဖိတ်ခေါ်ခဲ့ပါတယ်။သမ္မတဟောင်းမိုက်ရင်ကြောင့်လည်းအတူထိုင်ဝမ်ကျောင်းသား30လဲလိုက်ပါသွားပြီးခေတ်သစ်တရုတ်ပြည်ကိုဥဆောင်တည်ထောင်ခဲ့တဲ့ဆွန်ယက်စင်ဂူပိမန်နဲ့သမိုင်းဝင်စစ်အတွင်းသမိုင်းဝင်နေရာတွေကိုသွားရောက်လက်ပတ်ခဲ့ပါတယ်။အခုလိုအခြေအနေပါပဲ။လက်ရှိထိုင်ဝမ်သမ္မတဆိုင်ဝမ်ဆိုင်အင်ဝမ်ကတော့အမေရိကန်ပြည်ထောင်စုမှရောက်ရှိနေပါတယ်။အမေရိကတိုက်အလက်ပိုင်းဒေတာကိုခီးမဆက်မီအမေရိကန်ပြည်ထောင်စုမှာခီးတထောက်နားတာဖြစ်ပြီးနယူးယောက်မှာထောက်ခံအားပေးနေသူတွေနဲ့တွေ့ဆုံခဲ့တယ်လို့လော့စ်အိန်ဂျလိစ်မြို့မှာအမေရိကန်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။သမ္မတဆိုင်ရင်ဝမ်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့တရုတ်ကအပြင်းအထန်ကန့်ကွက်ထားပါတယ်။
ကမ္ဘာပေါ်ကငတ်မှုခေါင်းမသူတွေအတွက်စားနပ်ရိက္ခာအကူအညီဖြစ်နေဒေါ်လာဘီလျံနဲ့ချီးပြီးတော့အကူအညီလိုအပ်နေပါတယ်။အဲ့ဒီအကူအညီတွေမရဘူးဆိုရင်တော့လာမယ့်တစ်နှစ်ကနေတစ်နှစ်ခွဲအတွင်းမှာရွှေ့ပြောင်းအခြေချနေထိုင်မှုတွေမတည်ငြိမ်တဲ့နိုင်ငံတွေနဲ့ငတ်မှုခေါင်းမမှုတွေအကြီးအကျယ်ကျုံ့နိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အကြီးအကဲဒေးဗစ်ဘီစလီကထောက်ကြားနေမှာပဲသတိပေးပြောကြားလိုက်ပါတယ်။ WFP ကဒီနှစ်စားနပ်ရိက္ခာအကူအညီတွေပေးဖို့အတွက်လိုအပ်တဲ့ဒေါ်လာ23ဘီလျံမရမှကိုသူ့အနေနဲ့အထူးပဲစိုးရိမ်တယ်လို့ပြောပါတယ်။ဒါအပြင်တရုတ်နိုင်ငံအပါအဝင်ပင်လယ်ကွေ့ဒေသနိုင်ငံတွေနဲ့အချမ်းသာဆုံးဘီလျံနာတစ်သိန်းကြီးတွေအနေနဲ့အခုလိုအရေးကြီးတဲ့အချိန်မှာအကူအညီပေးဖို့လည်းပြောကြားလိုက်ပါတယ
်။သတင်းတွေကိုဒေါက်ခင်ပြောတဲ့နဲ့အတူပြောပြပေးခဲ့တာပါ။အခုအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါမယ်။သကိုင်းတိုင်းဒီပင်းမြို့တွေထဲမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေအကြမ်းတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ကလေကြောင်းကနေနှစ်ရက်ဆက်တိုက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောဆိုပါရယ်။ပလဲမြို့နယ်တွေကခြေရွာတွေကိုလည်းစစ်တပ်ကနယ်မြေရှင်းလင်းနေတဲ့အတွက်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စီရင်တင်းမာနေပြီးကြောင်းတန်းခြေရွာထဲမှာဒေသခံ50နီးပါးလည်းပိတ်မိနေပါတယ်။ဒီပဲရင်နဲ့ဖလဲမျိုးနယ်တဲကစီအခြေအနေတွေနဲ့စစ်ပြေးဒုက္ခတွေတွေအခြေအနေတွေကိုကိုရဲမွန်ကပြောပြမှာပ
ါမြန်မာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းဒီပဲရင်မျိုးနယ်တဲမှာစစ်ကောင်စီတပ်တွေကရဟတ်ရင်တွေနဲ့လေကြောင်းကနေနှစ်ရက်ဆက်တိုက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မတ်လ31ရက်နေ့ကပြန်ကျကျေးရွာနဲ့ဧပြီ3ရက်ညနေပိုင်းမှာတော့ကြည်ရွာနဲ့ဖျားရွက်ရွာတွေကိုဒေချောင်းကနေပစ်ခတ်ခဲ့တာလို့ဒေသခံတူကအခုလိုပြောပြပါဗျ။တ
ိုက်ပွဲတွေရှင်လို့ပြောလို့ရတယ်အခုပြင်းနေတယ်ပြင်းနေတယ်အဲ့ဒီရွာကိုလည်းမီးပြုံနေတယ်။အာလေရတဲ့ခုနေရကြီးရောက်တယ်မင်းရတဲ့ဒီနေ့ဒူးရ။မင်းရောပြန်ကြမှာဒီနေ့ကြီးကြီးတိုက်ပွဲရှင်လို့ဘယ်လိုပြောရမလို့မင်းနေ့ကလေးကအိုက်ကောင်ကြီးအိုက်ထဲမှာပဲလေ။အဒီနေ့ဒီအဖွဲ့ရလားအထူပါမရှိရဲ့။ဒေသခံတွေဆောင်လာပါကြအဲ့လိုတော့မကြဘူး။
စစ်တပ်ဟာမတ်လ29ရက်ကတည်းကဒီပင်းမျိုးနယ်တွေကိုဝင်ရောက်လာပြီးနေမြေရှင်းလင်းရေးလုပ်နေတာဒီကနေ့နဲ့ဆိုရင်6ရက်ရှိနေပြီလို့ဒေသခံတွေကပြောပါရယ်စစ်တပ်ဝင်ရောက်လာတဲ့အတွက်ကျေးရွာ19ရွာခန့်ကဒေသခံ1000နီးပါးစစ်ဘေးတန်းရှောင်နေရပြီးဒီလိုစစ်ဘေးဒုက္ခသည်တွေအတွက်စားတောက်နေထိုင်ရေးအခက်အခဲတွေရှိနေတယ်လို့ဒီပင်းစစ်ဆောင်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတွေကအခုလိုပြောပါရယ
်နံပါတ်1ကစားနေခါဆိုရင်နံပါတ်2ကတော့နေစရာပေါ့နော်ကျွန်တော်တို့ကအခုဒီနေ့ညနေရောနေ့လေလက်နေခေါ်ပါတော့ကျွန်တော်တို့ခဏလေး3နာရီလောက်တော့လေဒီမိုးကြီးကြားရခဏလေးကြားပါအဓိကအလေးကြားခဏကာခွေနဲ့အဲနေစရာဖက်ဖြစ်ဖြစ်နေဆောင်းနဲ့ဆောင်းရတာနေစရာအဲလင်းနဲ့ပုံကြောင်းလို့ဟာပြီးဆောင်းကြောင်းလို့ဆောင်းရတော့ခါကြတော့ဟိုအဆောက်အုံကတော့နေတော့တန်းစီးစရာပေါ့ဒါပေမဲ့လေဒီမိုးကြီးကြားရခါကြတော့အဲ့ဟာတော့ခက်ခဲစီရပါဘူး။ဆောင်းလိုက်ကတော့ဆောင်းရတာက6ရက်ရှိပါတော့မနေ့ကလည်း9ရက်ရောက်ပြီဆိုတော့တပတ်ရှိတော့ခါကြတော့အဲ့အဲ့အစားအသောက်ရိတ်ခါခက်ခဲဖြစ်နေယူတော့ကျွန်တော်တို့ကအရန်ကိုကူညီတော့လာဟိုကလည်းကူညီပါအောင်ဆိုတော့ကျွန်တော်တို့လည်းကျွန်တော်တို့အားနဲ့မနိုင်ပါဘူး
။ဒါကဒီပင်းရင်မျိုးနယ်တွေကအခြေအနေပါ။နောက်ထပ်သခိုင်းတိုင်းတွေကပဲပလဲမျိုးနယ်မှာလည်းစစ်တပ်ကနေမြရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ရေးတင်းမာနေပါတယ်။လက်ရှိအချိန်မှာစစ်တပ်ဟာပလဲမျိုးအနီးကကြောင်တန်းကြီးရွာတွေမှာတပ်ဆွဲထားပြီးကြီးရွာတွေမှာဒေသခံ50နီးပါးပိတ်မိနေတယ်လို့သခင်တောင်းညိုကာကွယ်ရေးအဖွဲ့အတော်ဝင်ရှိသူတို့ကပြောပြပါတယ်။
လဲကြည့်ရအောင်ကျွန်တော်တို့ဒီကောင်တွေပလန်မျိုးတွေပလန်မျိုးတွေမှာတော့တို့ရုပ်စီးပြင်းပါလေဒါကောင်တွေဟိုကျွန်တော်ဒီလာတဲ့ဟိုဒီလာတဲ့မှာကိုဒီလာနေဟိုရှေးလာတဲ့မှာကိုတို့ရုပ်စီးကောင်တွေဒါကိုထိုးနေအဲကြောင်တန်းရွာထဲမှာကြောင်တန်းရွာထဲမှာဒီသားကန်တွေတော့များပိတ်မိနေတာလေမှာ50ကျော်လောက်ပြောတယ်ရွာတွေကိုတော့ပြည့်ဝတာရောဆိုတော့ရွာသားတွေကအသက်ကြီးတဲ့ဦးတွေရောဟောပါတယ်အသက်ကြီးတဲ့ဦးတွေရောမပြေးနိုင်တာပေါ့နောက်ပြီးကျွန်တော်တို့မျက်စိရှေ့မှာလေဟိုနှစ်ယောက်3ယောက်ကျွန်တော်တို့မျက်စိရှေ့မှာ3ယောက်ဖမ်းသွားတယ်ဒါပေမဲ့ကျွန်တော်ကဘာမှလုပ်လို့မရဘူး
စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေကြောင့်ကြေးရွာ10ရွာကဒေသခံအများအပြားလဲထွက်ပြေးတန်းရှောင်နေရပြီးစာနေရိတ်ခါအကူအညီတွေလိုအပ်နေတယ်လို့ပလဲပအာဖတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့ဒီပန်းရင်နဲ့ပလဲမျိုးနေတဲ့ကတိုက်ပွဲအခြေအနေတွေစစ်ပြေးဒုက္ခတဲ့အခြေအနေတွေသတင်းပေးပို့ချက်တွေကိုကိုရဲမောင်ကပြောပြသွားတာပါ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အသားလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုတော့ကျွန်တော်တို့အပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါမယ်ပထမအဦးဆုံးအနေနဲ့ကတော့ဒုအတန်အစီအစဉ်ကိုထုတ်လက်ကိုပြင်ဆင်ထားပါတယ်လန်ဒကန်ပဋိပက္ခတွေနဲ့စစ်ပေးဒုက္ခသည်တွေတနေ့တခြားတိုးလာနေတဲ့မြန်မာနိုင်ငံမှာဒုက္ခသည်ကလေးငယ်တွေအကြာစစ်ကြောင့်ဖြစ်တဲ့စိတ်ဒဏ်ရာတွေလည်းပိုများလာနေပါတယ် အစားအစာနဲ့အခြေခံကျန်းမာရေးပြုစုဆောင်ရှောက်မှုတောင်လုံလုံလောက်လောက်မရကြတဲ့ဒီဒုက္ခတဲ့ကလေးငယ်တွေအတွက်စိတ်ပိုင်းဆိုင်ရာအကူအညီထောက်ပံ့မှုမရှိသလောက်ဖြစ်နေတဲ့အကြောင်းဒီတပတ်တို့အတန်းအစီအစဉ်မှာ Frontier Wine တော်သားတွေကတိပြတင်ဆက်ထားပါတယ
်။တကြီးရဲ့ဒါစစ်တာပြည်ရင်ပြည်စစ်တာအိပမာရီကိုစိတ်နာလို့သူတို့ပြည်သူလူတို့ဝလာပြည်တယ်
နောက်တရားဆိုသူဘလို့ပြောပြလဲဆိုအခုချိန်မှာသူဘာဖြစ်ချင်လဲဆိုရင်လူငယ်အတကောင်ဖြစ်ပြီးတော့အော်ဝေးကြီးကိုသူပြန်ပြီးတော့လွတ်မြောက်ရှင်တယ
်2021ခုနှစ်ဖေဖော်ဝါရီလဆရာနာတိန်ကလေးကမြန်မာနိုင်ငံမှာစိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာအကူအညီလိုအပ်ချက်တွေမြင့်တက်လာခဲ့ပါတယ်တိုက်ပွဲတွေပြင်းထန်စွာဖြစ်နေတဲ့ကရင်ပြည်နယ်မှာဆိုရင်လဲစစ်ပေးဆောင်ကလေးငယ်တွေဟာအထူးကိခံစားရဆုံးနဲ့မှာပါဝင်ပါတယ်ဒါပေမဲ့သူတို့ရဲ့စိတ်ဒဏ်ရာတွေအတွက်အကူအညီကတော့မဆိုးသလောက်သာရရှိသလိုလုံးဝမရရှိတာတွေလည်းရှိနေပါဗျ။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero and Zero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့KIC ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
အသက်နှစ်နှစ်သားသာရှိသေးတယ်။အောင်မျိုးသူဟာအသက်ကြည်ကြဲလလောင်ပြီဆိုရင်ကြောက်တက်ပါတယ်။လူဖြစ်ရတာမကြသေးတဲ့သူရဲ့သက်တမ်းတဝက်ကတလက်ကလေကြောင်းတိုက်ခိုက်ကြနေတယ်။စစ်မဲ့ဇုံတွေမှာနေထိုင်ရတာပါ။လွန်ခဲ့တဲ့နှစ်လောက်တုန်းကသူမိသားစုဟာတိုက်ပွဲကြောင်းအိမ်ကနေထွက်ပြေးခဲ့ကြရပြီ။အခုတော့မြောက်ဝတီမြို့နယ်လေကီကောကစစ်ရှောင်းစခန်းမှာနေနေကြပါတယ်။သူ့အပြုအမူတွေကိုသူမိခင်ဖြစ်သူကဒီခုလိုပြောပါတယ်
။ဘာတယ်ကြ။ဟိုသူကကားတကားပြရပါစေဒေါင်းကြီးပါသားတနက်ပြစ်ဆိုသူပြပြေးလာ။သူအခုကသူအခုကြာတယ်မလား။ငါကြတနက်ပြတော့မယ်။ထမင်းပါမစားရခါကြာ။ထမင်းစားရပြီးပြေးရတော့မယ်။ဒါထမင်းမစားဘူးဆို။အပြေးမစားရဘူး။အဲအဲ့လိုပြောအသူကြောက်ပြီးစားပြေးရမှကြာတော့လေ
။အခုတော့စစ်ရှောင်းစခန်းမှာနေနေတယ်ဆိုပေမဲ့စစ်ဖြစ်နေတဲ့ဒေသမှာနေထိုင်နေကြရတဲ့သူမတို့ဟာအချိန်မီပြေးနိုင်ဖို့အတွက်အထောက်အထုံးနဲ့အသင်ဆောင်နေကြရပါတယ် ISP မြန်မာရဲ့နောက်ဆုံးအချက်အလက်တွေအရ2020ခုနှစ်ဖေဖော်ဝါရီလတရက်နေ့ကနေ2023ခုနှစ်မတ်လ16ရက်နေ့ထိမြန်မာနိုင်ငံတဝန်းမှာတိုက်ပွဲအနည်းဆုံး 8,590 ကြိမ်ဖြစ်ပွားခဲ့ပါတယ်အဲ့ဒီအထက်က52ရာခိုင်နှုန်းကကရင်ပြည်နယ်ကဖြစ်ပါတယ်ဒါကကရင်ပြည်နယ်တစ်ခုထဲမှာတိုင်းနိုင်ငံလုံးအတိုင်းအတာရဲ့ထက်ဝက်ကျော်ဖြစ်နေတာပါကရင်မျိုးသားလူမျိုးရေးတပ်မတော် KNL ရဲ့အချက်အလက်တွေအရ2022ခုနှစ်တနှစ်တွင်ကရင်ပြည်နယ်မှာမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှု105ကြိမ်ကျော်လုပ်ခဲ့ပါတယ်။ကရင်ပြည်နယ်ကတိုက်ပွဲတွေကြောင့်စစ်ရှောင်းနေရသူ9သိန်းနီးပါးရှိပြီး30ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ကရင်အမျိုးသမီးဖွဲ့စည်း KWO ရဲ့အချက်အလက်တွေအရသိရပါတယ်။ကရင်ပြည်နယ်ရဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာအနီးအနားမှာနေထိုင်နေရတဲ့ကလေးတွေဟာသူတို့တွေကြုံတွေ့ရတာတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေရပါတယ်။ဒါကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွက်အနှုတ်ဘက်ဆောင်တဲ့သက်ရောက်မှုတွေဖြစ်စေခဲ့ပါပြီ။အဲ့ဒီစိတ်ရှောင်စခန်းရဲ့တဲတစ်ခုအရှိမပဲအသက်17နှစ်အရွယ်စလွင်ဦးကဒုတ်တန်ကိုစကားပြောခဲ့ပါတယ်။ကာတွန်းပေါင်းမီလေးနဲ့သူကကလေးတယောက်နဲ့တူနေပေမဲ့မျက်နှာမှာတော့နာကြီးမှုတွေခါခါတီးတီးမုံတီးမှုတွေနဲ့ပြစ်နေပါတယ်။သူက2020ခုနှစ်ဒီဇင်ဘာလတုန်းကလေကီကောမှာတိုက်ပွဲဖြစ်တုန်းမှာသူမိသားစုနဲ့အတူစိတ်ရှောင်ခဲ့ရပါတယ်။ပထမတော့ဖုန်ကြီးကြောင်တစ်ခုမှခိုးလုံခဲ့ကြပေမဲ့အဲ့ဒီကနေထပ်ပြီးတော့ပြေးရပါတယ်
။တုံမှုတဲ့ဗလဲဖလူကြောင်မှာတော့ခေါက်သူတို့ဂျာနော်ဝဲလုံးပြစ်တာဒီမှာကျတော့ဝင်ပြစ်တာပြောလာဘူးလို့ပြေးလာလူတွေအားရတင်ပါလေနောက်ပြီးတော့ကိုနေရာကထိပါတယ်တနက်နေရာဟိုကပဲပြန်နောက်မှကျနေတယ်နေရာမသိဘူးလူကြီးကအမေလည်းလည်းဆိုတော့ကိုခေါ်ရင်းမှာအဲ့ဒါ လူတွေလူတွေပါတွန်းချော်လဲတက်နေမိလားမလူတွေပေါင်နေမိတာချော်လဲတော့ဘူးကြဘူးနာတော့နာ
ဆလွေဦးကစစ်ဆောင်စခန်းမှာတုံတန်းတက်နေတဲ့တောင်းသားသာရှိနေပေမဲ့သူရဲ့အနာကက်အလုတ်အကင်အတွက်သူ့ဘာသာသူဆုံးဖြတ်ထားပြီးပါပြီ
အကြီးရတာရှိတာပြည်ရင်ပြည်ရှိတာအိပမာရီကိုစိတ်နာလို့သူတို့ပြည်သူလူတို့ဝယ်လိုက်ပြည်တယ်လေစစ်တာရင်ရှိတယ်ပြည်ပေါ့ပြည်လာသူတို့ပြည်သူလူတို့ပဲသိတာများလား
တို့တန်ကစစ်ဆောင်စခန်းမှာနေတယ်အချားကလေးတွေနဲ့လူငယ်တွေကိုစကားပြောကြည့်တော့လဲယောက်ျားလေးတွေကဒီလိုတူညီတဲ့အဖြစ်တွေပဲပေးခဲ့ကြချိန်မှာဆယ်ကျော်သက်မိန်းကလေးတွေကသူတို့ရှိခဲ့တဲ့အိမ်မက်တွေပြက်ခဲ့ရပြီးမို့ဘာဆက်လို့ရမှန်းမသိကြသေးပါဘူးဆစ်ဆောင်စခန်းမှာကလေးအသက်အရွယ်အလုံးတွေအတွက်ရာကြီးအကြောင်းတစ်ခုစောက်ထားပေမဲ့အထက်တန်းဆရာအလုံးလောက်မရှိပါဘူးနန်းကလေးကဆစ်ဆောင်စခန်းမှာရှိနေတဲ့ဆရာမတွေထဲကတယောက်ပါကျောင်းထွက်နှုံးတွေများလာတယ်လို့သူမကဆိုပါတယ်
။အော်မလုတ်ချင်တော့ဘူး။ကျောင်းဆက်တဲ့ခိုင်းတော့မှအင်းအင်းပဲ။သူတို့ကအထူးသဖြင့်ရောက်ကြလေးတွေဆိုရင်သူတို့ပြန်ပြစ်ချင်တယ်။နောက်တယောက်ဆိုသူဘလို့ပြောပြလဲဆိုအခုချိန်မှာသူဘာဖြစ်ချင်လဲဆိုရင်ငဲ့တကောင်ဖြစ်ပြီးတော့အော်ဝေးကြီးကိုသူပြန်ပြီးတော့လွတ်မြောက်ချင်တယ်။ကျမတို့ကလေးတွေကဒီ7နှစ်နဲ့18ရွယ်ဆိုအရင်သူတို့စိတ်ပိုင်းဆိုင်ရာအတိတ်ရယ်
သူတို့နေတဲ့စိတ်ဆောင်စခန်းတွေမှာစိတ်ပိုင်းဆိုင်ရာအကူအညီပေးရေးအစီအစဉ်တွေမရှိပါဘူးမိဘတွေကလည်းသူတို့ကိုယ်တိုင်တော့စိတ်ကဖိစီးလိုက်စိတ်ဓာတ်ကျလိုက်နေမှုကလေးတွေရဲ့စိတ်ဒဏ်ရာကိုဘယ်လိုကုစားပေးရမလဲဆိုတာမတွေးနိုင်အောင်ပါပဲမြန်မာနိုင်ငံမှာစိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးပေးတဲ့ဝန်ဆောင်မှုတွေအွန်လိုင်းနဲ့ကောဖုန်းနဲ့ပါပေးနေတာရှိပေမဲ့စိတ်ဆောင်ဒေသတွေကလူတွေမှာတော့အင်တာနက်ဘူးလဲမတက်နိုင်သလိုဖုန်းလိုင်းကလည်းမကောင်းပါဘူးတို့တန်ကမဲဆောက်မက်တော်စီကန်ကစိတ်ပိုင်းဆိုင်ရာတိုင်းပင်ဆွေးနွေးပေးသူတူနဲ့စိတ်တရားရနေတဲ့ကလေးတွေနဲ့ပတ်သက်ပြီးစကားပြောဖြစ်ခဲ့ပါတယ
်အဓိကအားလုံးလို့တော့ဒီပေါ့ဘာလို့လဲဆိုလို့ရှိရင်အခုလက်ရှိမှာဆိုလို့ရှိရင်စိတ်လည်းမလုံခြုံဘူးအာခန္ဓာအရာလည်းပဲမလုံခြုံဘူးလေနော်ရုပ်ပိုင်းဆိုင်ရာအရာလည်းမလုံခြုံဘူးစိတ်ပိုင်းဆိုင်ရာအရာလည်းလုံခြုံမှုမရှိတော့ဘူးအဲ့တော့ပြေးနေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့စိတ်ပိုင်းအရာရုပ်ပိုင်းအရာအကုန်လုံးလိုအပ်တယ်ခုကမှတော့ဘူးဆိုလို့ရှိရင်တော့သူရဲ့နာဒီစိတ်ကနေပြီးတော့ဗန်ဗျာစိတ်တွေဖြစ်လာပြီးတော့ကြီးထွားလာပြီးတော့ဟိုဘယ်လိုပြောမလဲတစ်ဖက်ဆုံးရောက်သွားတဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်ဖြစ်နေ
စိတ်တရားရနေတဲ့ကလေးတွေနဲ့သူတို့ရဲ့ပညာရေးအဟံ့အတားပြဿနာတွေဟာစစ်ဆောင်စခန်းတိုင်းလိုလိုမှာဖြစ်နေတယ်လို့ကရင်အမျိုးသမီးအဖွဲ့အစည်းရဲ့အတွွေတွင်ရင်မူနော်ကညော့ဖော့ကပြောပါတယ်ပင်ပင်တွေကနေရတော်တော်များများဟာစစ်ဖြစ်တဲ့နေရနဲ့နေတာဒါမှမဟုတ်ရုတ်တရက်တိုက်ခတ်ခံရတာတွေရှိပါတယ်။ကျောင်းတွေဖွင့်မယ်ဆိုပေမဲ့တိုက်ပွဲဖြစ်တာနဲ့ပြန်ပြရပြန်ပါတယ
်။ကလေးတွေကပျော်ရွှင်စွာနဲ့စတင်ကြတဲ့အချိန်မှာတိုက်ပွဲတွေကြားမှာပြေးနေရတယ်။နောက်စစ်ကောင်စီကလူကြောင်းတိုက်ခိုက်မှုတွေပဲပြုလုပ်လာတဲ့အတွက်ကလေးတွေဟာစိတ်တန်ရာအကြီးကျယ်ဖြစ်နေရတယ်။နောက်ကလေးတယောက်ဟာကျောက်စိတ်အငြင်းရဝင်နေတဲ့အနေထားမှာဆိုရင်သူ့ကိုကုစားမှုပြုလုပ်ပေးဖို့အတွက်အချိန်အများကြီးပေးရမယ်။နောက်နာကြီးစိတ်တွေဝင်လာတယ်။ဒီအရာတွေကသူ့ရဲ့ဘဝတစ်လျှောက်လုံးပတ်သွားမဲ့မကောင်းတဲ့အရာတွေမကောင်းတဲ့စိတ်ဓာတ်တွေဖြစ်တယ
်။ကလေးအလုံးဟာကျောင်းပညာရေးအပြေအဝါကိုရပိုင်ခွင့်ရှိပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းလက်နက်ကိုင်ပဋိပက္ခဒေသတွေအပါအဝင်နေရာဒေသအားလုံးမှာပညာရေးဆိုင်ရာအခွင့်အရေးတွေကိုကာကွယ်စောင့်ရှောက်ရန်ကာကွယ်ရန်လေစာလိုက်နိုင်ရန်နဲ့မြင့်တင်ရန်သက်ဆိုင်တဲ့အဖွဲ့အစည်းအားလုံးကို2020ခုနှစ်မှာတောင်းဆိုထားပါတယ်။ကလေးတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးကိုလည်း Geneva Convention နဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာညီလာခံသဘောတူညီချက်အရအကာအကွယ်ပေးရမှာဖြစ်ပါတယ်။ဘလို့ဥပဒေတွေရှိနေပါစေစလွင်ဦးလို့စိတ်တရားရနေတဲ့ကလေးတွေအတွက်အကူအညီကတော့နေပါနေသေးတော့ပါပဲ။ဒါကကလေးတွေရဲ့ကျန်းမာရေးနဲ့ဘဝရွေးချယ်မှုတွေမှာအစိုးဘက်ကိုရောက်စီယုံတာမကဘူး။လူအဖွဲ့အစည်းဒေသနဲ့နိုင်ငံရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုပါဘယ်လိုတည်ရောက်မှုရှိနေပါသလဲ။နော်ကညော့ဖော့က
ဟိုလည်းနေခဲ့ကိဒုဘဝဒါဘဝဒဝရကွာကူစီအတော့တော့မနော်။
ို့ကစတင်ချိန်နဲ့ကြီးပြင်းလာရမှာကိုသူတို့ကြီးပြင်းလာလို့မရနိုင်ဘူး။အဲဒါကြောင့်ကျမတို့ကလူမှုပညာရေးကိုထိခိုက်လာမယ်။နောက်ဒေသတွင်အလုပ်ခွင့်တွေမှာထိခိုက်လာမယ်။အမှားမှန်ခွဲခြားနိုင်တဲ့ကြီးပြင်းမှုကိုထိခိုက်လာမယ်။ပညာရေးပိုင်းမှာလည်းနှိပ်ပါလာမယ်။နောက်မိသားစုလူမျိုးဒေသမြို့နယ်ပြည်နယ်ကြီးပွားတိုးတက်မှုတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာမယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုဖော်ထုတ်တင်ပြပေးနေတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ် Frontier မြန်မာဝိုင်းတော်သားတွေကတိပြတင်ဆက်ထားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပိုင်ကဘာအစီအစဉ်ကိုတင်ပြပါအောင်မယ်မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အပြန်ခရီးဒုက္ခသည်တွေရဲ့ရေရှည်တည်တတ်နိုင်တဲ့အပြန်ခရီးဖြစ်ရမယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်လောလောဆယ်အခြေအနေမှာတော့ရခိုင်ပြည်နယ်ရဲ့အခြေအနေကပြန်ဖို့အခြေအနေမရှိသေးဘူးလို့လည်းဆိုပါတယ်ကုလသမဂ္ဂပြောနေတဲ့ရေရှည်တည်တံ့တဲ့အပြန်ခီးရဲ့လက်တွေ့အသေးပေကပါပါလဲဥတင်မောင်တန်းကလူ့အခွင့်အရေးတက်ကြွလှူရှားသူမတ်ဝေဝေနုနဲ့ဆွေးနွေးတင်ပြထားပါတယ
်ကျွန်တော်တို့မတ်လ19ရက်ဝန်းကျင်ကမြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ရိုဟင်ဂျာတွေနေရာပြောင်းရေးကိစ္စကိုဆွေးနွေးခဲ့ကြတယ်လို့သတင်းတွေရရှိပါတယ်အဲ့ဒီနေ့မှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးရုံးကနေမှသူ့ရဲ့သဘောထားကြီးညာချက်တရားကိုထုတ်ပြန်လိုက်ပါတယ်။ရိုဂျာဒုက္ခသည်တွေရဲ့ပြောင်းခီးဟာရေရှည်တည်တံ့တဲ့ပြောင်းခီးဖြစ်ဖို့လိုတယ်လို့ကုလသမဂ္ဂကဆိုပါတယ်။အဲ့ဒီပြောင်းခီးနဲ့ပတ်သက်တဲ့အကြောင်းတွေကိုဒီပတ်မှာလူခွင့်ရေးတောင်းကနေကျွန်တော်တို့ဆွေးနွေးကြဖို့ရှိပါတယ်။ကျွန်တော်ဖိတ်ခေါ်ထားသူကတော့လူခွင့်ရေးတက်ကြွလှူရှားသူမတ်ဝေနုဖြစ်ပါတယ်။မင်္ဂလာပါမတ်ဝေနုရေ
။မင်္ဂလာပါကဲ။
ကျွန်တော်တို့ဒီဒုက္ခသည်တွေပြန်ဖို့ပေါ့နော်ရခိုင်ပြည်နယ်မှာအခြေအနေမပေးသေးဘူးလို့ကုလသမဂ္ဂရဲ့အဲ့ဒီကြေညာချက်ကပြောပါတယ်အခြေအနေဆိုတဲ့ခါမှာလုံခြုံရေးအခြေအနေတစ်ခုတည်းကိုပဲပြောတာလားဒါမှမဟုတ်တခြားသောအခြေအနေတွေရောပါသေးလားပေါ့
အရေးကြီးဆုံးအခြေခံချက်ကတော့ဒုက္ခသည်တွေဟာလုံလုံခြုံခြုံနဲ့ပြန်လို့ရမလား safe return ပေါ့နော်ဒီစစ်တပ်ရှိနေတဲ့နယ်မြေဒေသကိုပြန်လာဖို့အတွက်လုံခြုံသလားဆိုရဲစဉ်းစားချက်ပေါ့နော်ဒုတိယအချက်ကကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာလောလောဆယ်ရှိနေတဲ့ဒီနေရဲဆုံးခွာထွက်ပြေးခဲ့ရသူတွေပေါ့နော်ဒီပြည်တွင်းမှာ IDP စခန်းတွေ IDP စခန်းတွေဆိုလို့ရှိရင်အခုချိန်ထိ2017ကတည်းက IDP ဖြစ်ထားတဲ့စခန်းတွေကအခုချိန်ထိအဲ့တိုင်းပဲဖြစ်နေသေးတယ် IDP စခန်းတွေတောင်မှ IDP စခန်းတွေထဲမှာရှိနေတဲ့လူတွေတောင်မှမူရင်းဒေသကိုအဲသူတို့ရဲ့နေရက်တွေသူတို့ရဲ့အဲရွာတွေကိုပြန်လို့မရသေးဘူးပေါ့နော်အဲ့နောက်တတိယချက်ကတော့ဒီရိုဟင်ဂျာတွေကိုဒီစစ်တပ်ကနေပြီးတော့ဖိနှိပ်နှစ်ပေါင်းများစွာဖိနှိပ်လာတဲ့ဖိနှိပ်ရန်တရားတွေပေါ့နော်ဖိနှိပ်တဲ့စနစ်တွေဥမာတော်လာခွင့်ပိတ်ပင်တာပညာသင်ကြားခွင့်တွေကိုကန့်သက်တာပြီးလို့ရှိရင်ကျမတို့စီးပွားရေးလုပ်ပိုင်ခွင့်တွေကန့်သက်တာတွေအဲဆေးဝါးကုသခွင့်တွေကန့်သက်တာတွေစသဖြင့်နေ့တတူဝလုပ်ငန်းတွေမှာကန့်သက်မှုတွေဟာအခုအချိန်ထိရှိနေသေးရဲ့ပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှိရင်တချို့ဟာတွေဆိုအခုပိုဆိုးလာတဲ့ဟာတွေပါရှိရဲ့ဆိုတော့ဒီအခြေအနေရရအကုန်လုံးကိုကျမတို့ခြုံငုံသုံးသပ်ပြီးပြောရမယ်ဆိုလို့ရှိရင်ဒုက္ခတွေတွေပြန်ဖို့ကလုံခြုံတဲ့အနေဒါမရှိသေးဘူးလို့ကျမတို့ကသုံးသပ်လို့ရတယ်ကုလသမဂ္ဂကလည်းဒီအခြေခံဒီပေါ်စဉ်းစားပြီးတော့မှသုံးသပ်တယ်လို့တော့ကျမယူဆပါတယ်ရှင်ဟုတ်
ဟုတ်ကဲ့ကျွန်တော်တို့ဒီကုလသမဂ္ဂအကြေညာတဲ့အခါမှာနေရင်တိုင်းပြည်ကိုပြန်သောပိုင်ခွင့်ဒုက္ခတွေတွေမှာရှိတယ်ဆိုပြီးတော့လေသူတို့အလေးထားပြီးပြောတော့တာကိုတွေ့ရတယ်ပေါ့နော်ဒါပေမဲ့စစ်ကောင်စီနဲ့အရင်တော့အစိုးရကလည်းဒါဒုက္ခသည်တွေကိုပြန်လက်ခံမယ်လို့လည်းပြောပြီးသားရှိပါတယ်ဒီတော့ဘာကြောင့်များကုလသမဂ္ဂကဒီပြန်သွားပိုင်ခွင့်ကိုအထူးလေးထားပြီးပြောနေရတာလဲ
ဟုတ်ကဲ့ပါအစို့အခုဒုက္ခသည်တွေဟာဆိုလို့ရှိရင်ဒါ Kospasa KI Mono Bingladesh Ma Da Ten Tatan Jodo Kate Ma a Jango Chini Da Sinsin Yen and Niniara Pide Doka Muson and Niniara Pipare. Doka de Sakani Yama Joru Bedanari Muson Tata Apiango Joru Lukon Kumuri Pite Muson Mono Da Da Tato Bedanari Lemyaji Pilar and now Mupalare Kalidi Ganibio Pinatinja Quini Lutiaoni National Yeti by Quindi Doka. ဟုတ်တယ်ကျွန်တော်ဆွမ်းနာပြောသလိုပဲကျွန်တော်တို့ကမတော်နဲ့လို့ဟိုတွားရင်မကောင်းဘူးလို့ပြောတော့ညာလေဒါကကျွန်တော်တို့ကဒီနိုင်ငံရေးလှုပ်ရှားတဲ့ရှူတောင်ဘက်ကနေကြည့်ပြောတာပေါ့နော်ဒီကနေ့ဒုက္ခတွေရဲ့အခွင့်အရေးနဲ့ပြန်ကြည့်မယ်ဆိုရင်ဒုက္ခတွေဟာသူတို့ရဲ့
ဟုတ်ကဲ့ဒါလူသားချင်းစာနာထောက်ထားမှုဆိုင်ရာဒါရှုထောင့်ခန့်နေလဲအကြည့်ရဖြစ်တယ်လို့ဒုက္ခတွေရဲ့ဒီအခွင့်အရေးပေါ့နော်ဒီရက်ဖျူဂျီကွန်ဗင်းရှင်းကနေပြီးတော့လဲကျမတို့သူတို့ကြည့်တာဖြစ်ပါတယ်ရှင်ဟုတ်ဆိုတော့ဒီကျင်းသားချက်ထဲမှာပဲကျွန်တော်တတိထားမိတဲ့အတုံးတစ်ခုပေါ့နော်ရှိတယ်အဲ့ဒါကပါလဲဆိုတော့
ဆုံးဖြတ်တဲ့ရွေးချယ်ပိုင်ခွင့်เนาะဒီလိုရွေးချယ်ခွင့်ကိုအလေးထားရမယ်လို့တဲ့ဒါကုလသမဂ္ဂပြောတယ်။ဒါဖြင့်ဘာကြောင့်ဒီတည်င်းအချက်လက်တိတိနဲ့ဆိုတဲ့နမောက်ဝိသေသနာကိုဒီကိစ္စမှာအသုံးလုံးရတာလဲ။ဒါလူခွင့်ရင်းနဲ့ဟောဘယ်လိုပတ်သက်နေလဲ။တည်င်းချက်လက်တွေတိတိကျကျမရဘဲနဲ့ပြန်သွားရတဲ့ဟာမျိုးမဖြစ်အောင်လို့ကြွားထင်နေတာကိုကောက်ွယ်ဒါလို့သဘောရတယ်ပေါ့နော်။ nilai data macam ni ya, ni ha, ubama, mido mibo si ni ya, sura hamil tu, titi caca tiada solusi no, tu ni ni tua mula, tua ula sura ha, usung piace calu ya, air usung piace boleh jawaruga, usung piate, usung piate beri luri, kuna lumiu tak dona luri sada pimbo no, pimba ga third party ni ane biu, leza lain na bo luri. ตัวที่ไปคุยอ่ะตัวคุยยี่ปีเดียวตัวตัวเนี่ยมันตัวบุญเชื่อไปคุยสวาเลยตัวคุยยี่แบบเช็ดเดียวโซโลเจน่าพี่ไปดีดูค่ะเดรีการ์ดอ่ะตัวที่นี่ใส่ยากันนี่จะหาเรื่องที่นี่บอกมาเช็คแคมป์อยู่คุยใช่ไหมซึ่งสันนิจัยอ่ะพี่เด็กส่วนถ้ากูจะบอกว่าอินฟอร์มชอยส์ตัวเปลี่ยนลุ่มยากุเช่นส่วนโอ UNX也个informed choices都不对的，都看在里嘛，婚姻事业、培养买路标嘞，都搞了嘛，都如果，哎，你当地的这家来拿不来路嘞，不，那都看在里个，你得嘛，请你不落心里的来说嘞哈，对对恰恰，先别不路嘞，都是人呢，表示水平不路嘞，路罗就往你妈嘞好。当然，生活比较好，那到十个龙的龙屋嘞，就那路今年节嘛，到地对啊，到那路，就那路今年节。
也，一出来撇钱撇嘛，撇里面都叫那填满嘞，但那时候没过来撇吧嘞。所以说，十个楼嘛，到sustainable returns的English十个楼嘛，我们路标啊，喏，一些地段呢，哎，偏可以路标啊，没填满嘞。所以说，一些地段呢，说那个路况也大个，不路面就那路哪来也办不嘞。哎，罗罗在嘛，到，谁讲是咱们嘛，苏家个个，把路撇西北部路面都标完嘞。
好个嘛，所以路苗标嘞，你嘛，不如彻底把稳的来说，你都看得偏特别呀嘞，教育内部就话说偏些呀啦，偏白。所以偏内目的事业，你那个哪偏干的比较特别目的事业，喏，在哪偏干的比较人生目的事业，你路里哈，我路苗里么好不，我路那个哪里么好不熟嘞，偏偏内呢，我来，我来偏目的老偏偏内。 next ดาวเวชิอ่ะบ่เนาะเพชรชินบ่หลูเลยดิโลรูทคอสต์ที่เพชรชินพี่ตัวได้คาลามาตรุเยซ้องๆตัวได้อควรเยริโกเปลี่ยนแลชื่ออ่างลงไปอ่ะบ่เนาะឧបมาနိုင်ငံသားอควรเยซ้องๆตัวได้สู่နိုင်ငံသားอภิเปลี่ยนแลไปอ่ะดาบ่နိုင်ငံသားกัดติไปเยซ้องๆจรุหาดิมาเยชูมายีติแต่นิไทลุนิနိနိနိုင်ငံသားเดียวนี่เนี่ยเนี่ยลุลุเลเลนิไทตั้วหลาคว่นนี่ชื่อล่ะแม่ป้อคัดตุตุเนี่ยเปล่าแม่สู้ရှင် rehabilitation, reparation and rehabilitation process ลูตาเตียวရဲ့အခြေခံခွင့်ရေးတွေရရှိတဲ့ပတ်ဝန်းကျင်မျိုးကိုအစိုးရကဖန်တီးပေးဖို့လိုပါတယ်ဟုတ်ပါတယ်လူသားတယောက်ရဲ့အခြေခံခွင့်ရေးတွေရှိရဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့လိုပါတယ်ပြီးရခုနခွဲခြားဆက်ဆက်မှုတွေကင်းဝေးရဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့လိုပါတယ်ဘောနော်အားလုံးတန်းတူညီမျှမှုရှိရဲ့အခြေအနေဖန်တီးဖို့လိုပါတယ်ကျမတို့က federal democracy လို့ပြောတဲ့အခါမှာဒီ federal အနာဂတ်မှာဒီလိုလူငယ်စုတွေအထူးသဖြင့်ပြစ်မှတ်ထား တိုက်ခိုက်ခံခဲ့ရတဲ့နှစ်နာခဲ့ရတဲ့လူမျိုးစုတွေအတွက်ဘယ်လိုကူစားမှုတွေပြန်ပေးမလဲပြန်လဲတဲ့လူညီမျှမှုတွေပြန်ရအောင်ပြန်လဲဘယ်လိုဟိုလှုပ်ဆောင်ပေးမလဲဆိုတဲ့အချက်တွေကကျွန်တော်တို့နိုင်ငံရဲ့ဒီပြဿနာတွေကိုစနစ်တကျဖြေရှင်းမှုအရင်မြစ်ကနေဖြေရှင်းမှုဥမာဘယ်လောက်ထိတက်ရောက်မှုရှိမလဲထိရောက်မှုရှိမလဲဆိုတဲ့အချက်တွေကအမတန်အန္တရာယ်သက်ဆိုင်မှုရှိနေပါတယ်လို့ပြောချင
ာသွားသူကတော့လူခွင့်ရေးတက်ချွတ်လှူချသူမဝင်ဘူးဖြစ်ပါတယ်ကျွန်တော်တို့က
ကြည့်ရှုနာတော်တာဆင်ခဲ့ရတာကတော့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ဦးတင်မောင်တန်းအပတ်စဉ်တင်ပြနေတာပါ VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါမကြာမီဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်အောင်မှာဖြစ်တဲ့အတွက်ဆက်လက်ကြောင်းမျှကြည့်ရှုနိုင်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelt 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်စီစဉ်တွေကိုလိုင်းနိုမီတာ25 kHz 11133ညလိုင်းနိုမီတာ40 kHz 9133ညလိုင်းနိုမီတာ50 kHz 9805တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးအောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအကြီးအကဲကမတ်လ29ရက်နေ့မှာစန့်ကျင်ဘက်အင်အားစုတွေကိုပြတ်ပြတ်သားသားနှိမ်နှင်းသွားမယ်လို့ပြောဆိုခဲ့သလိုနိုင်ငံရေးပါတီ40ကျော်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ဒါဟာနိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဆိုင်ပြီးဆွေးနွေးဖြေရှင်းဖို့ဆိုတာကိုလုံးဝငြင်းပယ်လိုက်သလိုဖြစ်သွားတယ်လို့သုံးသပ်တာရှိပါတယ်။ဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာမြန်မာနိုင်ငံကအခြေအနေတချို့နဲ့ဒေသတွင်းထူးခြားတဲ့အခြေအနေတချို့ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။မတ်လ29ရက်နေ့ကအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာ NUG PDF တင်တဲ့သူတို့ကိုကူညီထောက်ပံ့နေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုပြက်ပြက်သားသားအရေးယူသွားမယ်လို့ပြောဆိုခဲ့ပြီး28ရက်နေ့မှာတော့နိုင်ငံရေးပါတီ40ကျော်ကိုဖျက်သိမ်းခဲ့ပါတယ်ဒါဟာအာဆီယံကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းက မြန်မာနိုင်ငံကပဋိပက္ခမှာအားလုံးပါဝင်တဲ့ဆွေးနွေးမှုတရက်နဲ့ဖြည့်ရှင်းဖို့တိုက်တွန်းနေတာကိုလက်မခံဘဲပယ်ချလိုက်တာဖြစ်တယ်လို့သုံးသပ်တာတွေရှိပါတယ်1990လွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်မြမအရေးသုံးသပ်သူတဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ
်အခုစစ်ကောင်စီဟာတွစ်ဆုံဆွေးနွေးမှုကိုအစကေးမှစိတ်မဝင်စားဘူးလို့သုံးသပ်လို့ရပါတယ်သူအရင်စစ်အာဏာသိမ်းမှုတွေကလည်းဒီတိုင်းပဲတွစ်ဆုံဆွေးနွေးမှုရောင်ပြလုပ်ပြီမလို့ဘယ်တော့မှမအောင်မြင်ခဲ့တဲ့သမိုင်းကြောင်းကလည်းရှိတဲ့အတွက်တွစ်ဆုံဆွေးနွေးမှမဟုတ်ဘူးလို့ကျွန်တော်အခိုင်အမာကျင်းကြပါလေခင
်ဗျအာနာသိန်းစစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ဟာဒီကနေ့နိုင်ငံတကာအတိုင်းအဝိုင်းရဲ့တိုက်တွန်းချက်တွေအလုံးမဖြစ်ဘူးဆိုတာကိုပေါ်လွင်စေတယ်လို့ဒေါက်တာတင်းဆွေကအခုလိုဆက်ပြောပါတယ်အ
ဲဒါကိုကြည့်ရင်ကုလသမဂ္ဂအာဆီယံစတဲ့နိုင်ငံတကာအသင်းအဖွဲ့တွေဟာစစ်ကောင်စီအကြောင်းကိုပို့ပြီးတော့နားလည်လာကြလိမ့်မယ်လို့ယူဆတဲ့အတွက်လက်ရှိကုလသမဂ္ဂဆိုရင်ဆိုင်ရွက်ပေါ်ဆုံးဖြတ်ချက်အာဆီယံကဆိုရင်ငါကုဆိုတဲ့ဟာတွေဟာအလုတ်မဖြစ်တော့တဲ့အတွက်လုတ်ဖြစ်တဲ့ညီတွေကိုရှာတဲ့ကြပြီလို့ထောက်ပြတဲ့ချက်လေဖြစ်ပါတယ်ခင်ဗ
ျမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီဟာသူတို့လုပ်လို့တဲ့နီလန်းတွေကိုသာရှာဖွေလှုပ်ဆောင်နေပြီးအခုလဲရွေးကောက်ပွဲတရားလုပ်ဖို့ကြိုးပမ်းနေတယ်လို့ဒေါက်တာတင့်ဆွေကဆွေးပါတယ်ဒီရွေးကောက်ပွဲဟာလဲစစ်မှန်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့နိုင်ငံတကာအတိုင်းအဝိုင်းကပြောဆိုထားပါတယ
်သူတို့ပြောတဲ့PR စနစ်နဲ့ယူကပွဲတောင်မှာမဟုတ်လောက်တော့ဘူးမလို့လောက်တော့ဘူးလို့ကျွန်တော်ယူဆတယ်။အဲကြောင့်လဲဆိုတော့ PR ဆိုတာသူက MLD ပါတီကိုကြောက်လို့ PR လုပ်ခဲ့တယ်။အခုသူတို့ဖြစ်တယ်လို့မကြီးညာခင်ကလေးက NLD SNLD DPNS ဆတဲ့ဒီကဝါရဲ့နိုင်ငံပါတီတွေကမဝင်ပါဘူးလို့ပြောလိုက်တဲ့အတွက်သူတို့က PR တော့မလို့တော့ဘူးခင်ဗျ။ဒါပေမဲ့သူတို့ဖြစ်အောင်လုပ်ဖို့ကြိုးစားတယ်ဒါပေမဲ့အခုထိဖက်စစ်တော်လည်းနေမှာတော့မှယူကပွဲရဲမရှိဘူးလို့ပြောနေတော့သူတို့ကိုသူတို့လည်းမသိတဲ့အနေထားတရက်ကိုရောက်နေတော့သူတို့လည်းဆုံဆူစာယူဖြစ်နေတယ်။တစ်ဖက်ကလည်းပြည်သူလူထုခုခံတိုက်ခိုက်မှုတွေကလည်းတိုးလာတော့ကအလားအလာဟာအတော်ကိုဟိုခက်ခဲတဲ့အနေထားတရက်မဖြစ်ဘူးတဲ့အပြောင်းလဲတရက်များဥတည်သွားမလားလို့မှန်းကြည့်ပါရခင်ဗျာ
။မြန်မာနိုင်ငံကလက်ရှိအခြေအနေတွေအရာပဋိပက္ခဟာထိတ်တဲရင်ဆိုင်မှုတွေပုံမပြင်းထန်လာပြီးမြန်မာစစ်ကောင်စီရဲ့လူအခွင့်ချိုးဖောက်မှုတွေနဲ့အတန်းဖက်မှုတွေပုံမပြင်းထန်လာနိုင်တယ်လို့မြန်မာအရေးစောင့်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောဆိုထားပါတယ်အခုလိုအခြေအနေမှာပဲအာရှဒေသတွင်းအခြားအခြေအနေတချို့ကိုတင်ပြရရင်တော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာအမေရိကန်ပြည်ထောင်စုကိုဗုဒ္ဓဟူးနေ့ကရောက်ရှိသွားပါတယ်နယူးယောက်မြို့ကတွေ့ဆုံပွဲတစ်ခုမှာအခုလိုပြောပါတယ
်
လွန်ခဲ့တဲ့3နှစ်အတွင်းအမေရိကန်နဲ့ထိုင်ဝမ်နှစ်နိုင်ငံဆက်ဆံရေးမှာစီးပွားရေးကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေဟာထူးထူးခြားခြားတိုးတက်လာခဲ့တာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးဟာပိုးပြီးနှဆိုင်လာခဲ့ပါတယ
်သမရဆိုင်အင်ဝမ်ဟာလော့စ်အိန်ဂျလိစ်မြို့မှာလွတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီနဲ့တွေ့ဆုံဖို့စီစဉ်ထားပြီးကွန်တီမာလာနဲ့ဘရာဇီးနိုင်ငံတွေကိုသွားတဲ့ခရီးမှာအမေရိကန်မှာခေတ္တထရန်ဇစ်ခရီးတစ်ထောက်ရနာတာလို့ဆိုပါတယ်။တရုတ်ကတော့ဒီကိစ္စကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နိုင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။中方坚决反对任何形式的美台关系。
台湾နဲ့အမေရိကန်ကြားဘလို့တရားဝင်အပြန်အလှန်ဆက်ဆံမှုမျိုးကိုမှလက်မခံပါဘူး။ဘလို့အကြောင်းပြချက်မျိုးနဲ့ဖြစ်ဖြစ်ထိုင်ဝမ်ကောင်းဆောင်အမေရိကကိုတွားရောက်တာကိုဆန့်ကျင်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်နဲ့ဆိုတာပြောင်းလဲမှာမဟုတ်သလိုတရုတ်ပြည်ပြန်လဲပေါင်းစည်းရေးကိုဘယ်သူကမှဟန့်တားနိုင်မှာမဟုတ်ပါဘူး
။ထိုင်ဝမ်သမ္မတအမေရိကတွားတဲ့တချိန်တည်းမှာပဲထိုင်ဝမ်အတိုက်အခံကွန်မန်တန်ပါတီရဲ့ကောင်းဆောင်သမ္မတဟောင်းမောင်ရင်ဂျိုကတော့တရုတ်ပြည်ကိုရောက်ရှိသွားပါတယ်။တနင်္လာနေ့ကစတင်ခဲ့တဲ့စနေရက်ကြာခရီးစဉ်အတွင်းမောင်ရင်ဂျိုဟာ1938ခုနှစ်ဂျပန်ကျူးကျော်စစ်အတွင်းနန်ကျင်လူသက်ပွဲလို့နာမည်ကြီးတဲ့တရုတ်အရသာနှစ်သိန်းလောက်သေဆုံးခဲ့ရတဲ့နန်ကျင်မြို့ကိုတွားရောက်ပြီးလွမ်းသူပန်းကွေချခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်ပြည်မှာနိုင်ငံပေါင်း25နိုင်ငံပါဝင်တဲ့ဘိုအာစီးပွားရေးပူးပေါင်းဆောင်ရွက်ရေးဖိုရမ်ရဲ့နှစ်ပတ်လည်ညီလာခံကျင်းပနေပြီးစင်ကာပူဝန်ကြီးချုပ်လီရှောင်လွန်မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်စပိန်ဝန်ကြီးချုပ်အပါအဝင်အာရှဥရောပနဲ့လက်တင်အမေရိကနိုင်ငံကခေါင်းဆောင်တချို့တက်ရောက်နေကြပါတယ် ဒီပွဲမှာစင်ကာပူဝန်ကြီးချုပ်လီရှောင်လုံးကတရုတ်နဲ့အမေရိကန်အကြားတင်းငင်ကောင်းမွန်တဲ့ဆက်ဆံရေးရှိတင်ကြောင်းနဲ့နှစ်နိုင်ငံအကြားပဋိပက္ခဖြစ်ခဲ့ရင်အားလုံးဆုံးရှုံးနေနိုင်တယ်လို့သတိပေးပြကြားခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ် ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ပြပါဦးမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာဈေးနှုန်းတည်ငြိမ်ဖို့ကုန်ပစ္စည်းပြတ်လတ်တာမဖြစ်ဖို့ပြပတင်ပို့နေတဲ့ဆန်နဲ့စကွဲပမာဏကန့်သတ်တော့မယ်လို့ဆန်လုပ်ငန်းလုံးငိုက်နေသူတွေကပြောဆိုပါတယ်ဒီလိုသတင်းတွေအပြ
မင်္ဂလာပါ လယ်ယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။ လယ်ယာစိတ်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လယ်ယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျွန်မနန်းလောင်လန်းတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလယ်ယာစိတ်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာမက်ဘဲနဲ့ပဲစင်ကုံစင်းတို့နေပြန်မြင့်တက်လာတဲ့သတင်းနဲ့စကြင်ပါရစေ။အခုမက်လဒုတိယပတ်ထဲမှာမက်ဘဲနဲ့ပဲစင်ကုံစင်းတို့နေပြန်လည်မြင့်တက်လာတယ်လို့ကုန်သည်တွေကပြောပါရစေ။မပဲပိတ်တာ20ဝင်တိတ်ကို 9,900 ကျက်အထိဈေးနှုန်းကျဆင်းသွားရကနေလက်ရှိမှာ 6,400 ဝန်းကျင်အထိဈေးပြန်တက်လာတာပါ။ပဲစင်းကုန်ဆိုရင်လည်း 6,950 ကျက်အထိကျသွားရကနေပိတ်တာ20ဝင်တိတ်ကို 9,000 ကျော်အထိဈေးနှုန်းပြန်မြင့်တက်လာတာဖြစ်ပါတယ်။အခုနှစ်မှာမပဲနဲ့ပဲစင်းကုန်ကအထွတ်နှုန်းရော့ကျသွားသလိုမြမပဲတွေကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလည်းပဲလက်ကျန်နေပါခဲ့တာကြောင့်ဈေးကမြင့်တက်နေတယ်လို့အွန်လိုင်းကုန်စည်တိုင်းဥက္ကဋ္ဌဦးအောင်မိုးကပြောပါတယ်။ပြီးခဲ့တဲ့မတ်လ2ရက်နေ့ကနေမတ်လ5ရက်နေ့အထိမက်ပဲပိတ်တာ20ဝင်တိတ်ကို 9,900 ကျပ်ကနေတဖြည်းဖြည်းဈေးပြန်တက်လာတာဖြစ်ပါတယ်။ပဲစင်ကုန်ကတော့ဖေဖော်ဝါရီလမှာပိတ်တာ20ဝင်တိတ်ကို 6,500 ကျပ်သာရှိခဲ့ရကနေမတ်လ13ရက်နေ့မှာတော့ 9,500 ကျပ်အထိဈေးတက်လာတာကိုတွေ့ရပါတယ်။ပဲစင်းနှုန်းမြင့်တက်လာတဲ့အဓိကချက်ကတော့ပြည်တွင်းငွေစင်းနှုန်းကျဆင်းလာတာအပါအဝင်အဓိကဝယ်လက်နိုင်ငံဖြစ်တဲ့အိန္ဒိယကဈေးကောင်းပေးပြီးဝယ်ယူလာတာပြည်တွင်းမှာပဲအထွတ်နှုန်းရောကျလာတာတွေကြောင့်ဖြစ်ပါတယ်။အိန္ဒိယပြည်တွင်းစိုက်မပဲကလာမယ့်အောက်တိုဘာလမှသာထွက်ရှိမှာဖြစ်လို့လက်ရှိမှာဈေးကနှိမ်သိမ်းသွားဖို့မရှိဘူးလို့ပဲဈေးကွက်ကြွမ်းကျင်သူတွေကသုံးသပ်ပါတယ်
။မြမရောဘာပြပတင်မမှု62ရာခိုင်နှုန်းထိရှိနေပါတယ်။ပြည်တွင်းကထွက်ရှိတဲ့ရောဘာကိုပြပတင်မမှုအနေနဲ့62ရာခိုင်နှုန်းထိရှိနေတယ်လို့မြမနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်မရောင်းချသူများအသင်းကပြောပါတယ်။လက်ရှိမှာရောဘာပြည်တွင်းသုံးဆွဲမှုကတော့800ရာခိုင်နှုန်းသာရှိပါတယ်။ပြည်တွင်းထွက်ရှိမှုနှုန်းရဲ့85ရာခိုင်နှုန်းကိုတရုတ်နိုင်ငံကိုအဓိကတင်ပို့နေရပြီး19ရာခိုင်နှုန်းကိုတော့တောင်ကိုရီးယား၊အိန္ဒိယ၊မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ဂျပန်နိုင်ငံတွေကိုတင်ပို့နေတာဖြစ်ပါတယ်။ပြည်တွင်းမှာရောဘာနဲ့ပတ်သက်တဲ့ကုန်ချောထုတ်လုပ်ငန်းနည်းပါးတဲ့အတွက်ပြည်တွင်းအသုံးပြုမှုနည်းပါးတာဖြစ်တယ်လို့ရောဘာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချနေတဲ့လုပ်ငန်းရှင်တဦးကပြောပါတယ်။2022ခုနှစ်ဧပြီလကနေ2023ခုနှစ်ဖေဖော်ဝါရီလထိပြည်ပကိုရောဘာတန်ချိန်ပေါင်း2သိန်းကျော်တင်မိုထားပြီး2022 2023ဘဏ္ဍာနှစ်ကုန်ထိတန်ချိန်3သိန်းခန့်တင်မိုနိုင်ဖို့မျှော်မှန်းထားကြပါတယ်။ကမ္ဘာရောဘာဈေးနှုန်းမြင့်တက်နေတာကြောင့်ပြည်ရင်းရောဘာဈေးနှုန်းတွေလည်းမြင့်တက်နေပါတယ်။လက်ရှိပြည်တွင်းဈေးကွက်မှာရောဘာတစ်ပေါင်ကို1350ကျပ်ကနေ1400ကျပ်ထိဈေးရရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့ရောဘာတစ်တန်ကိုအမေရိကန်ဒေါ်လာ1900ဝန်းကျင်ထိရရှိနေပါတယ်။ရောဘာတွေဈေးကောင်းရတဲ့အခုလိုရာသီမှာရောဘာအများဆုံးထွက်ရှိတဲ့မွန်ပြည်နယ်နဲ့တနင်္လာရီတိုင်းတို့ကနေရအများစုမှာနေမြေမတည်ငြိမ်မှုတွေကြောင့်ရောဘာစိုက်ပျိုးထုတ်လုပ်မှုကိုရပ်နားလိုက်ရတာကြောင့်စိုက်ပျိုးသူတွေအနေနဲ့နစ်နာမှုတွေရှိနေပါတယ်
။လာမယ့်ဘဏ္ဍာနှစ်မှာပြည်ပကိုနှမ်းတန်ချိန်2သိန်းကျော်တင်ပို့နိုင်မှုပြင်ဆင်နေပါတယ်။လာမယ့်ဘဏ္ဍာနှစ်မှာပြည်ပကိုနှမ်းတန်ချိန်2သိန်းကျော်တင်ပို့ရောင်းချနိုင်မှုရည်မှန်းထားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပြောပါတယ်။ပြည်ပဈေးကွက်ကိုပြည်တွင်းကထွက်ရှိတဲ့နှမ်းမျိုးစားတွေကနှမ်းစမုံနှက်ကိုသာအဓိကတင်ပို့ခွင့်ရပြီးဓာတုတကြွင်ပိုးသက်စေမပါရှိကြောင်းစစ်ဆေးချက်လက်မှတ်ရရှိထားတဲ့နှမ်းနှက်ကဝယ်လိုအပ်ပိုကောင်းတယ်လို့ကုန်သည်တွေကဆိုပါတယ်။လက်ရှိမှာဓာတုတကြွင်ပိုးသက်စေမပါရှိကြောင်းစစ်ဆေးချက်လက်မှတ်ရရှိထားတဲ့နှမ်းစမုံနှက်က45ပိတ်တာဝင်တအိတ်ကို2,900ကျပ်ထိဈေးနှုန်းရရှိနေပြီးလက်မှတ်မရရှိထားတဲ့နှမ်းနှက်ကတော့45ပိတ်တာဝင်တအိတ်ကို2,400နဲ့2,500ကျပ်ဈေးမှာပဲတည်ငြိမ်နေပါတယ်။
အဲ့ဒီအောင်ရကောင်ကြီးကျတော့ဒီကောင်ကြီးနဲ့တက်ကိုသိတသိန်း900ပေါ့ရှိအဲ့ဒီအဲ့ဒီနံပါတ်1ပေါ့နော်အဲ့ဒီနံပါတ်1ဆိုတာဒီစကီဘောကစိတ်အောင်ပေါ့ဗျာအဲ့နေနေအောင်စိတ်နေကောင်ကအဲ့ကောင်ကြီးကတက်ကိုသိရှိတယ်ခွာရောမဲ့တော့ပါဘီအဲ့ဒီနံပါတ်3ကြီးကျတော့တသိန်း900ပါတော့မရှိအခုလောဆယ်တော့ဒီမိုးနှမ်းကတော့အဲ့ဒီမောင်တော့ဘောချသွားပြီအခုကိုကစားတော့အောင်တယ်နဲ့မဟုတ်နဲ့လည်းအောင်တာများပါတယ်ဒါအခုကျတော့နာတူတော်လာတဲ့နာနစ်ကနေပါလေဖြစ်တော့မယ်ဆိုတော့အဲ့ဒီအောင်တာမောင်တော့အဲ့ဒီကရော့သွားတော့ဘူးလားရှိသေး ့တော့ဘယ်အောင်လို့ဒီလူနန်းနေရာအောင်လဲအမဆိုတာသခိုင်းနေရာထွက်တဲ့မြန်နေအောင်လဲတော့ဒီခိုင်ပိုင်းထွက်တဲ့မြန်နေအောင်လဲဒီလူနန်းနေရာအောင်လဲသူကမိုးသိမိုးမိုးကြီးအကောင်နေတော့ဒီအစ်စ်အောင်နေပေါ့အစ်စ်အောင်နေကောတော့လိုချင်တယ်ပြည်ပြရှာတယ်
လက်ရှိမှာမြန်မာနှံကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေပြီးတောင်ကိုရီးယားစင်ကာပူထိုင်းဂျပန်ဗီယက်နမ်ဘူလ်ဂေးရီးယားဖိလစ်ပိုင်နယ်သာလန်မလေးရှားစတဲ့နိုင်ငံတွေကိုလည်းတင်ပို့နေကြပါတရုတ်ဘက်ကတော့နှံကိုကီလိုနဲ့ဝယ်ယူတာဖြစ်ပြီးဂျပန်နိုင်ငံအပါအဝင်အခြားနိုင်ငံတွေကတော့တန်ချိန်နဲ့ဝယ်ယူတာဖြစ်ပါတယ်လက်ရှိနိုင်ငံတကာဈေးကွက်မှာနှံတစ်တန်ကိုအမေရိကန်ဒေါ်လာ800ကနေ1200ဝန်းကျင်ထိဈေးရရှိတယ်လို့သိရပါတယ်ကျန်
တဲ့အဲဒီဘောင်ကနေအများကြီးကိုခုနကတည်းကဒေါ်လာ900ကအဲဒီလိုမှမျိုးရှိတယ်နော်ခေါ်တော့ဆောတော့ဘယ်စီညကနေစီဝါကြီးလည်းကောင်းလာတော့အစီအောင်လာလို့ဒီချက်ထားဝယ်ဒီကီလိုနဲ့ဝယ်တာဒီဘက်ကတော့ဒီဘက်ကတော့ကျွန်တော်တို့ဒီချက်ဘက်ကတော့တန်းနဲ့ဝယ်တယ်အစီအောင်နဲ့ကောင်းကြတော့ဒီကောင်းရတယ်အစီမောင်းနဲ့ကောင်းကြတော့ပြီမလို့ရှင်ဘူးအဲကြောင့်နှစ်သိန်းပြီးတော့နှစ်သိန်းကတော့မနစ်ကတော့လဲနေတော့နားအော်ပြည်ရင်းမှာမင်းကြီးမှာအစီအောင်နဲ့နှစ်သိန်းကိုတော့ရှိတယ်
နှမ်းပြပတင်ဖို့မှုအနေနဲ့တရုတ်နိုင်ငံကိုနယ်ဆက်လမ်းကြောင်းကနေအများဆုံးတင်ဖို့ပြီးကျန်တဲ့နိုင်ငံတွေကိုတော့ပင်လယ်ရေကြောင်းကနေတင်ဖို့နေတာဖြစ်ပါတယ်။နှမ်းကိုပြည်ဝင်စားသုံးမှုအနေနဲ့နှမ်းစီကြိတ်တာအပါအဝင်နှမ်းယုံမုတ်လုပ်ငန်းလက်ဖက်တုပ်လိုအတုပ်ဆောင်တွေထဲမှာအနည်းငယ်ထည့်သွင်းသုံးပြတာဖြစ်ပြီးပြပကိုသာအဓိကပို့နေကြတာပါ
။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတော့ Farmer Time Media ကတင်ဆက်ထားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ပြပါောင်းမယ်။ကမ္ဘာမျက်နှာပြင်ရဲ့85ရာခိုင်နှုန်းလောက်ကိုရေတုကလွှမ်းမိုးထားပေမဲ့လူတွေအသင့်သုံးနိုင်တဲ့ရေကြိုကတော့1ရာခိုင်နှုန်းတောင်မရှိပါဘူး။ကမ္ဘာလူဦးရေတိုးလာပြီးစီးပွားရေးကဏ္ဍပေါင်းစုံမှာရေကြိုလိုအပ်ချက်မြင့်တက်လာချိန်ဥရုယာတိဖောက်ပြန်မှုကြောင့်ရေအရင်းအမြစ်တွေထိခိုက်လာပါတယ်။ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကအပြည့်အစုံတင်ပြထားပါတယ်။
Ultra Marathon အပြေးသမားမီနာဂူလီဟာမာရသွန်အပြေးပြိုင်ပွဲပေါင်း200ကျော်ကိုတနစ်တာဆင်နွှဲရင်းကမ္ဘာရေရှားပါမှုအချက်အတဲကိုလှူရပိုးပြီးတော့သတိပြုမိလာစေရေးတက်ကြွလှူရှားနေသူဖြစ်ပါတယ်။2022ခုနှစ်မတ်လကစပြီးတော့သမုဒ္ဒရာကျွန်းနိုင်ငံတွေအာရှအာဖရိကဥရောပနဲ့အမေရိကတိုက်နိုင်ငံကမာရသွန်အပြေးပြိုင်ပွဲတွေမှာသူပါဝင်ဆင်နွှဲကြတာပါ။နိုင်ငံရေးမတည်ငြိမ်မှုနဲ့ကင်ညာနိုင်ငံမှာအသက်အန္တရာယ်ကြာရှေခတ်ဆင်းနေကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေနဲ့လည်းကူလီအတူလိုက်ပါပြီးတော့လည်လာခဲ့ပါတယ်။2023ရေဆိုင်ရာအပြန်အလှန်နှီးနှောဖလဲပွဲမှာကူလီကသူတွင်မြင်ခဲ့ရတာတွေကိုအခုလိုပြောပါတယ်
။ Make no mistake. We are in the midst of a global water crisis far greater.
ဒီလိုလားလုံးတောင်တုံးရေရှားလာတဲ့ကိစ္စကပိုးပြီးတော့ကြီးမားနေဆိုင်လာသလိုတဘာဝပတ်ဝန်းကျင်လူမှုတိုင်းဝိုင်းနဲ့လူသားတွေအပေါ်မှာလည်းတက်ရောက်မှုကတိုးလာနေပါပြီ။ရေရရှိရေဆိုတဲ့ကိစ္စမှာလည်းကျမတို့တွေးတောင်းမှမတွေးမိတဲ့အနေအထားမျိုးကိုရောက်လာတော့မှာပါ။တာဂျီကစ္စတန်ရေခဲတောင်ပေါ်လိုက်ပို့တဲ့လမ်းပြတစ်ယောက်ကဆိုရင်လူတွေကိုနားဝင်ကောင်းပြောရမယ့်အချိန်မဟုတ်တော့ဘူး။အခုချက်ချင်းလက်တွေ့ဆောင်ရွက်ဖို့လိုပြီဆိုတာပြောလိုက်ပါလို့ကျမကိုစကားပါလိုက်ပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ရဲ့တွက်ဖက်စီမံခန့်ခွဲရေးမှူးအူဟာရိုမိုနရီကလည်းနိုင်ငံရေးဆုံးဖြတ်ချက်ချတဲ့နေရာမှာရေကိစ္စကိုထည့်သွင်းထားဖို့လိုတယ်လို့ပြောပါတယ်
။ We must democratize water data. Digital innovation can improve governments and others' access to accurate data. ရေနဲ့ပတ်သက်တဲ့အချက်လက်တွေကို
လူတိုင်းလမ်းလမ်းမိအောင်လုပ်ရမှာပါ။မှန်ကန်တိကျတဲ့ data တွေ digital နည်းလမ်းတွေနဲ့တီထွင်ပြီးဆောင်ရွက်ကြမယ်ဆိုရင်ဆုံးဖြတ်ချက်တွေကိုလည်းမှန်မှန်ကန်ကန်ချမှတ်နိုင်မှာဖြစ်တဲ့အတွက်နိုင်ငံအတွက်လည်းကောင်းပါတယ်။နိုင်ငံရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တိုင်းမှာရေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းထည့်သွင်းထားဖို့လိုပါတယ
်။စီးပွားရေးလုပ်ငန်းစွန့်အင်ထုတ်လုပ်ရေးအပအဝင်ကဏ္ဍပေါင်းစုံမှာရေလိုအပ်ချက်တွေမြင့်တက်လာနေချိန်မှာပဲမိုးအနေအများပေါ်မူတည်ပြီးတော့မြေအောက်ရေတွေထုတ်ယူသုံးစွဲနေရတာပါ။ကုလသမဂ္ဂသဘာဝပတ်ဝန်းကျင် Agency UNEP ကလည်းကမ္ဘာမြေအောက်ရေတွေအလင်းအမြန်ခန့်ချောက်လာနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့ဒေတာအတော်များများမှာလည်းရေအခက်အခဲကြုံတွေ့နေကြတာမှာနိုင်ငံအလဲပိုင်းပကံညောင်ဦးဖက်မှာတော့ရေအခက်အခဲတွေပိုဆိုးလာတယ်လို့အဲ့ဒီကဂျေဝါပေါင်း90ဝန်းကျင်လောက်ကိုအများပြည်သူရဲ့အလူငွေနဲ့ရေတန့်တွေလိုက်လှပေးနေတဲ့ပြင်းပြတ်သူပရဟိတအသင်းကရေတာဝန်ခံဦးငိမ့်က VOA ကိုပြောပါတယ်
။သူကဒီတော့တောင်နေနေပဲဆိုရင်ဆက်ပြင်းရပြီးတထောင်ကျော်ရကျွန်တော်ဥလူရတာ။ဒါပေမဲ့ရေကျိုးမထွက်ဘူးရေငန်နဲ့ခုနကလည်းပုံထုံးတဲ့ပါတဲ့ရေထွက်နေတာ။ကျေကျေမိုးကြမ်းနစ်ချီတော့ကျွန်တော်တို့ကိုပို့တာကို10လောက်ရှိပြီလေ ရင်းနှောင်းကတော့ဒီလိုပေါ့ဗျာဟိုကျွန်တော်တို့ရာသီဥတုအမှန်တော့ဟိုကံဟိုမူရာရာသီဥတုအမှန်တော့သူတို့နေကနေတဲ့မှာရေကအပြည့်ဝင်တာပေါ့ဝင်တော့သူတို့မှာအခက်အခဲသိရှိဘူးပေါ့ခုနောက်ပိုင်းကျတော့ရာသီဥတုအမှန်မှန်တော့ခုဆိုရင်ကျွန်တော်တို့ဒီနေ့ဆိုမနေ့ကဟိုမိုးကနောက်ပိုင်းမိုးလည်းမကောင်းတော့အဲဒီဘုရားနေကနေတဲ့ဝင်နေကြီးတဲ့အခုဒီကဲလာအဝါတော့ကပေါ့ဇန်နဝါရီလဝယ်တော့ကစပြီးတော့တနေ့ရည်အကုန်းတာဘုံတော့အဲ့ဒီမှာကျွန်တော်တို့ဒီပြန်အကူကြီးကြောင်းတာကျွန်တော်တို့ကဒီဟိုဒီနေ့ပဲလုံးပြောပါတော့အဲ့လိုလိုက်ပြီးတော့သူတို့လူပေးရတယ
်ကျိုးပြူလို့အစိုးရကပေးတဲ့ရေတွေကိုအားထားနေရတဲ့ရန်ကုန်မြို့နယ်ပြည်သူတွေမှာလည်းအခုနှစ်ပိုင်းရေတွေလိုသလောက်မရတော့ဘူးလို့ရန်ကုန်မြို့ခံတအူးကပြောပါတယ်
ကျွန်တော်ကဖြစ်ခင်မှာတော့တော့ရေကို regular ပုံမှန်ရအောင်တော့သူတို့အရင်ကြိုးစားတော့ဘာလို့ပြရလဲဆိုတော့ season ဒီရေရေရကြတယ်ဒီမှာဆက်လိုက်နိုင်မလားနိုင်ဘူးဒီကအဲ့နေလာတဲ့ချိန်မှာလာတဲ့ချိန်မှာရေချာရေတင်တိုင်းကြည့်တင်လို့ရတယ်ဆိုအခုလက်ရှိအချိန်ကြီးကတော့ကျွန်တော်ကမီးလာတယ်ဆိုရဲ့အချိန်တိုင်းကြည့်တင်လို့ရတယ်မှရတယ်အဲဒီအားလေးကြရင်ရေရဖို့တက်တယ်ကျွန်တော်အများကြီးမဟုတ်ချက်2နာရီ3နာရီခြောက်တော့မှရေချချင်ပြီးရေတင်ရတာလေဒီတင်ရတာမျိုးတွေပါရှိတယ်။ဒါကြတဲ့အဲ့လိုအချိန်မျိုးမှာဒီဒီထတင်တာမှာဒီချားတင်မှာကြတယ်။အခုလက်ရှိအချိန်မျိုးတော့ရန်ကုန်တစ်ပြည်လုံးတိုင်းတာနဲ့ဖြစ်နေရလို့ပြောရအောင်။ဒါလို့ဆိုတော့တချို့ရဲ့ကုတ်တွေမှာဆိုကျွန်တော်ကဗာလို့ကြတယ်ဆိုကိုပိုင်းဝီဒီ training နဲ့တုံးနေတော့ဒီတစ်ပိုင်းတင်မရှိဘူး။ကျွန်တော်တို့လိုဟိုဝိုင်ကီဒီချားတီရဲ့ဂျူပီရီတို့ဖူးကြီးရီတို့တုံးနေတဲ့လူတွေကြတော့ဟိုတို့ရေးကြတဲ့အချိန်နဲ့ပြီးရတဲ့အချိန်နဲ့ကိုင်းပါပဲကျွန်တော်ကဒီချနိုင်တယ်။နောက်မျိုးပြင်ပြီးရမယ်။
ကျိုးပြူကလာတဲ့ရေပဲဖြစ်ဖြစ်အဝီစီတွင်းတွေကလာတဲ့ရေပဲဖြစ်ဖြစ်ရေတွေမှာအနေတွေပါလာတက်ပြီးတော့အနှံ့အသက်တွေပါတိတ်မကောင်းတော့ဘူးလို့လည်းပြောပါတယ်မြန်မာနိုင်ငံအပအဝင်တစ်ကမ္ဘာလုံးမှာရေရှားတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့လူက 2.3 ဘီလီယံကျော်ရှိနေပြီး2050ခုနှစ်ပြည့်လွန်လောက်မှာတော့လူရေတိုးလာတာတစ်ခုထဲနဲ့တင်ရေရှားပါမှုနဲ့ကျော်ရတဲ့လူပေါင်းက6ဘီလီယံအထိရှိမယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ကျွန်မနှောင်းလောပါ
ဒါကတော့နန်းလောင်အပတ်စဉ်တင်ဆက်တဲ့ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဘက်အသံလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကျွန်တော်တို့ရှိကိုစာရေးသားလိုတယ်ဆိုလို့ရှိရင်တော့ email နဲ့ရေးသားနိုင်ပါတယ်။လိပ်စာကတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်။
ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းအတွက်ဒေါ်လာ115ဘီလီယံအထောက်ပံ့ပေးဖို့ရာထားတဲ့ထက်ဒေါ်လာ 15.6 ဘီလီယံတန်ဖိုးရှိတဲ့အကူအညီကို48လတည်းမှာပဲချပေးမယ်လို့ IMF နိုင်ငံတကာငွေကြေးရမုံဘက်ကသဘောတူလိုက်ပါတယ်။ထိုင်ဝမ်တိုက်ခိုက်ပါတီခေါင်းဆောင်သမရဟောင်းမရင်ကျောင်းတရုတ်ပြည်ကိုချစ်ချည်ခီးစံတွားရောက်နေပါတယ်။စစ်မဖြစ်အောင်တားဆီးရေးငင်းချမ်းရေးနဲ့တခြားနိုင်ငံတွေကိုရောက်နေတဲ့တရုတ်တွေပြန်လည်စုစည်းရေးအတွက်တရုတ်ထိုင်ဝမ်နှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းသမရဟောင်းမရင်ကျောင်းကပြောပါတယ်။သူရဲ့ခီးစံ1949တရုတ်ပြည်ရင်းစစ်ပြီးတဲ့နောက်ပိုင်းထိုင်ဝမ်ခေါင်းဆောင်သမရဟောင်းတဦးတရုတ်ပြည်မှကြီးကိုပထမဆုံးအကြိမ်တွားရောက်တာလည်းဖြစ်ပါတယ်။ပင်လယ်ပင်လယ်အော်ရက်ကကပ်လီနဲ့နီကိုဘာကျွန်းတွေနားမှာရှိတဲ့ကိုကိုကျွန်းမှာမြန်မာစစ်တပ်ကနေဆောက်လုပ်ရေးလုပ်ငန်းတွေကိုအကြီးအကျယ်လုပ်ကိုင်နေတာတွေ့ရပြီးတော့ဒါဟာတရုတ်နိုင်ငံကထောက်လှမ်းရေးအတွက်အသုံးပြုမဲ့စစ်သွေးရေးအဆောက်အုံတွေဖြစ်မယ်လို့တန်တဲ့ရရှိတဲ့အကြောင်းအကဲခတ်တွေပြောကြားချက်တွေကိုအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လတည်းမှာလင်းပြေးလန်းတိုးချဲ့တာအပြင်လင်းသိမ်းဆီးနိုင်တဲ့တူလောင်ယုံတွေရေဒါစစ်သွေးရေးစနစ်တွေတိစောက်နေတာတွေ့ရတယ်လို့ Times of India သတင်းမှာဖော်ပြထားပါတယ်။American ပြည်တော်စုတောင်ပိုင်းနဲ့အလဲပိုင်းအနောက်ဘက်ဒေသတွေမှာတောက်တံတွေက၄ဆင်နှမောင်းတွေတိုက်ခတ်ခဲ့တဲ့အတွက်စနေနေ့အထိဆိုတေဆုံးသူဟာအနည်းဆုံး၁၁ဦးရှိပါပြီ။အိုရင်အဆောက်အဦတွေလည်းအများပြားပျက်စီးခဲ့ပါတယ်။ဒါစင်နဲ့ချီတဲ့လေးနှမောင်းတွေဟာ Alabama, Illinois, Indiana, Arkansas, Mississippi, ပါဝင်ပြည်နယ်ခုနှစ်ခုမှာတိုက်ခတ်ခဲ့တာလည်းဖြစ်ပါတယ်။
တဲ့ချင်းတုတ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇီနပ်အဗ်ဒူရာမန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်းလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူများလည်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။